အမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတွေအတွက်နှာခေါင်းဆေးဝတ်ဖို့ကန့်သတ်ချက်ကိုနေရာတော်တော်များမှာဖြေလျှော့ပေးဖို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးဌာန CDC ကကြေညာပေးနေမှာပဲကြေညာလိုက်ပါတယ်။လမ်းညွှန်ချက်အသေးအရလုပ်ငန်းကွင်တွေကျောင်းတွေလိုနေရာတွေမှာကာကွယ်ဆေးအပြည့်ထိုးပြီးတဲ့သူတွေနှာခေါင်းဆေးဝတ်ဖို့မလိုတော့ပေမဲ့ဘတ်စကားတွေ၊လေရင်တွေ၊ဆေးရုံတွေ၊ထောင်တွေနဲ့ဝန်းမယ်အိမ်တွေ၊ကုလွန်ရခရီးတွေလိုနေရာမျိုးတွေမှာတော့နှာခေါင်းဆေးဝတ်ကြရမှာဖြစ်ပါတယ်။ပုံမှန်ခြေနေကိုပြန်ရောက်နိုင်မှုဒီလိုခြေနေမျိုးကိုအချိန်တော်ကြာစောင့်စားနေခဲ့ရတာလို့လေကျသာဘင်းနေကကန့်သက်ချက်တွေကိုရှော့ပေါ်ကြောင်ကြီးညာရမှာ CDC ညွှန်ကြားရေးမှူးဒေါက်တာရိုရှဲဝရန်စကီကပြောဆိုသွားခဲ့တာပါကာဝယ်ဆေးထိုးပြရသူတွေပြင်ပကလူစုလူဝေးချမ်းမှာနှာခေါင်းဆေးဝတ်ဖို့လမ်းညွှန်ချက်ကိုလည်း CDC ကရုပ်သိမ်းလိုက်ပါတယ်ကာဝယ်ဆေးထိုးတဲ့အကျိုးရလအဖြစ်ဆေးထိုးပြီးသားလူတွေအတွက်ကန့်သက်ချက်တွေကိုရှော့ပေးဖို့အစိုးရနဲ့ CDC ပေါ်ပြားပိခံရရချိန်မှာပဲအခုလိုကြီးညာချက်ထွက်လာတာလည်းဖြစ်ပါရဲ့ကန့်သက်ချက်တွေလျှော့ပေးလိုက်ပြီးမဲ့ကာဝယ်ဆေးထိုးပြီးသားလူတွေနဲ့မထိုးရသေးတဲ့လူတွေကိုခွဲခြားရမှာအခက်အခဲတွေလည်းကြုံရနိုင်ပါတယ်အမေရိကန်မှာနှစ်ချိန်ထိုးရတဲ့ကိုဗစ်ရောဂါကာဝယ်ဆေးထိုးပြီးသားသူကတော့အရွယ်ရောက်သူလူကြီးရဲ့46ရာခိုင်နှုန်းကျော်154ဇန်နီးပါရှိနေပြီးဆေးနှစ်ချိန်စလုံးထိုးပြီးတဲ့သူကတော့118ဇန်ကျော်ရှိပါတယ်ဖိုင်ဇာဆေးကုမ္ပဏီကထုတ်လုပ်တဲ့ကာဝယ်ဆေးကိုအသက်12နှစ်နဲ့15နှစ်အရွယ်ကလေးတွေကိုပါထိုးခွင့်ပြုလိုက်တဲ့အတွက်မကြာခင်ရက်တွေအတွင်းကာဝယ်ဆေးထိုးသူရေအတွက်တိတိကျကျတိုးလာလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ